ထိုင်ငါးဖက်ဆက်လီတွေကိုမြန်မာရဲကပစ်ခတ်ခဲ့မှုအတွက်ကန့်ကွက်လိုက်ကြောင်းထိုင်းဝန်ကြီးချုပ်ပြုံးတန်းရှင်နဝတ်ကဒီကနေ့ပဲပြောလိုက်ပါတယ်မနေ့တုန်းကပစ်ခတ်မှုကြောင့်ထိုင်းရေလုံသားတဦးရေနစ်သေးဆုံးပြီးနှစ်ဦးထဏ်ရာရခဲ့သလိုရေလုံသားဒါဇင်နဲ့ခြီကိုလည်းဖမ်းဆီးသွားခဲ့တာပါမြန်မာရေပိုင်နဲ့ထဲဝင်ရောက်လာတာကြောင့်ထိုင်းငါးဖက်ဆက်လီတွေပစ်ခတ်ခဲ့တာလို့ပြောဆိုနေတာကိုလည်းထိုင်းဝန်ကြီးချုပ်ကမေးခွန်းထုတ်ခဲ့ပါတယ်ထိုင်းကာကွယ်ရေးဝန်ကြီးကတော့၅ဖက်၁၄၅ဇင်းအနက်၂ဆင်းအားထိုင်းနိုင်ငံတောင်ပိုင်းရနောင်းအနီးမြန်မာရေပိုင်နဲ့ထဲရေမိုင်၄၅မိုင်ကျော်လောက်ရောက်နေခဲ့ကြောင်းအစောပိုင်းမှာပြောဆိုထားတာပါထိုင်းဝန်ကြီးချုပ်ကတော့မြန်မာရေပိုင်နဲ့ထဲ၅ဖက်၁၄တွေရောက်နေကြောင်းတိတိကျကျမပြောနိုင်ကြောင်းနဲ့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အကြမ်းဖက်ဖြစ်ရှင်းတာကိုအာမပေးကြောင်းလဲသတင်းတော်တွေကိုပြောခဲ့ပါတယ်အဖြစ်ပြက်နဲ့ပတ်သက်လို့အသေးစိတ်သိရဖို့တောင်းခံထားပြီးဖမ်းဆီးခံထားတဲ့၅ဖက်သမား31ယောက်ထဲက4ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတော့လက်လောတစုံတရာပြောဆိုတာမရှိသေးပါဘူးအင်အားသုံးဖြစ်ရှင်းတဲ့ကိစ္စပေါ်ကန့်ကွက်ကြောင်းထိုင်းကာကွယ်ဝန်ကြီးဖုန်ထမ်းဝေချာချိုက်ကဒီစာပေးဖို့ထားပြီးတော့အသေးစိတ်ဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးမယ်ရစ်ကာလေဒီအခုဖြစ်ရအတွက်စိုးရိမ်ကြောင်ကြီးညာချက်ထုတ်ပြန်လိုက်ပြီးတော့ဖြစ်ရကိုဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လုပ်ပေးဆွေးနွေးဖို့မြန်မာတမ်ပါကြီးကိုတနင်္လာနေ့မှာဆင့်ခေါ်ထားပါတယ်ခင်ဗျာ